ကျွန်တော်တို့ဒီကနေ့လေးလာမယ့်အပိုင်းဒီပဋ္ဌာန်းပိုင်းကိုလေးလာမှာဖြစ်တဲ့အတွက်ကြောင့်ယုံနံတဘာဝတွေရောပြဉ္ညာတရားတွေရောဆိုလောကကြီးမှာတည်တည်တည်တိုက်တဲ့ဉာဏ်ဓမ္မကြီး၅ပါးရှိမယ်เนาะ၅ပါးသည်ပရမတ္ထတရားက၄ပါးရယ်ပြဉ္ညာရယ်ပရမတ္ထတရား၄ပါးကိုခေါ်ဝေါ်ကြောင့်အမိတင်ညာဒီစေစရတဲ့ယုံနိဗ္ဗာန်ဆိုရယ်ပရမတ္ထတရား၄ပါးရောပြဉ္ညာကောဆိုလောကကြီးမှာတည်တည်တည်တိုက်တဲ့တရားဉာဏ်ဓမ္မတရား၅ပါးရှိမယ်အဲ့ဒီ၅ပါးတွေရဲ့ကျောင်းကျိုးဆက်ဆက်နေတဲ့ပဋ္ဌာန်းပိုင်းဆိုင်ရာကိုကျမတို့လေ့လာတဲ့နေရာမှာအကြောင်းကနေပြီးအကျိုးကိုဖြစ်စေနိုင်တဲ့စွမ်းရည်တတ္တိတွေကိုပါလေ့လာမယ်။ဒါကြောင့်လောကကြီးမှာအကြောင်းတရားတွေဒီအများကြီးရှိတယ်လို့အကျိုးတရားတွေလည်းအများကြီးရှိကြမယ်။အကျိုးတရားတစ်ခုဖြစ်ဖို့ဆိုရင်အကြောင်းတရားတစ်ခုပဲရှိရမယ်လို့သတ်မှတ်ချက်မရှိဘူး။အကြောင်းတရားတွေပေါင်းစုံလာမှအကျိုးတစ်ခုဆိုတာဖြစ်ကြစမြင်။ဒါကြောင့်အကျိုးတစ်ခုမှာကောင်းကျိုးပဲဖြစ်ဖြစ်ဆိုးကျိုးပဲဖြစ်ဖြစ်အကြောင်းတွေတစ်ခါတလေအများကြီးပေါင်းစုံပြီးတော့မှဆုဖြစ်လာတာရှိမယ်။ကောင်းကျောင်းတွေလောက်ထားတယ်ကောင်းကျောင်းတွေကနေပြီးတော့အကြောင်းစုံလာပြီးပြည့်စုံလာပြီးဆိုရင်ကောင်းကျိုးတစ်ခုဖြစ်ထွန်းလာသလိုမကောင်းတဲ့အကုသိုလ်တွေမကောင်းကျောင်းတွေကိုပြုလုပ်ထားပြီးဆိုရင်လည်းအချိန်အချိန်အခါအခိုက်အခါတွေကြုံလာပြီးဆိုရင်တော့မကောင်းကျိုးတွေဆိုးကျိုးတွေပေးတာပဲ။ဒါကြောင့်အကျိုးတရားတစ်ခုဖြစ်ဖို့ဆိုရင်အကြောင်းတွေအများကြီးပေါင်းစုပြီးတော့ဖြစ်ကြတယ်။နေရာမှာလောကကြီးမှာဖျားရှင်ဖြစ်ပွင့်ထွန်းလာတယ်။အရှင်ဒီဝရတ်လိုပုဂ္ဂိုလ်မျိုးပေါ်လာတယ်။အရှင်သာရိပုတ္တရာလိုအရှင်မောဂလန်လိုစသည်ဖြင့်လောကရဲ့လူတတ္တဝါတွေအကျိုးကိုဆောင်ရွက်တဲ့ပုဂ္ဂိုလ်တွေပေါ်ထွန်းလာဖို့ဆိုရင်လည်းအကြောင်းတွေအများကြီးပေါင်းထားရတယ်။ထွန်းနည်းတူစွာဆိုးကျိုးတွေဆောင်ရွက်မဲ့ပုဂ္ဂိုလ်တွေပေါ်လာရင်လည်းအကြောင်းပေါင်းများစွာပေါင်းထားရတာပဲ။ဒါကြောင့်အဲ့ဒီလိုအကြောင်းပေါင်းများစွာရှိတဲ့ထဲကမှပေါ်လွင်ထင်ရှားတဲ့အကြောင်းတွေကိုကျေးဇူးတော်ရှင်မြတ်စွာဘုရားစုပြီးတော့ခွဲခြားပြီးတော့ထုတ်ပြလိုက်တဲ့အခါ24ပါးသောအကြောင်းတရားထွက်လာတယ်။ဒါကြောင့်24ပါးသောအကြောင်းတရားကိုပဲပါဠိလိုအကြောင်းကိုပစ္စယပါဠိပြည့်ပစ္စည်းလို့ပြောတဲ့အတွက်ကြောင့်24ပစ္စည်းဆိုတာ24ပါးသောအကြောင်းတရားတွေလို့သိနေခဲ့ရမယ်။အဲ့ဒီ24ပါးသောအကြောင်းတရားပဲရှိလို့လားဆိုတော့မဟုတ်ပါဘူး။ဟဲ့လားအကြောင်းပေါင်းများစွာရှိတဲ့ထဲကမျိုးတူထင်ရှားနေတဲ့အကြောင်းတွေကိုဆွဲထုတ်ပြရင်24ပါးဒီလိုဥပမာလေးကိုရှေးတုန်းကလည်းဒါပြောခဲ့ဘူးတယ်ပေါ့နော်။ကျွန်တော်တို့လေ့လာတဲ့နေရာမှာကျွန်တော်တို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားမှာဂုဏ်တော်ဘယ်နှပါးရှိပါလဲ။အဲ့ဒီလိုဖြေတဲ့အမှတ်ရော့ပါလေ။ကျမတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားမှာဂုဏ်တော်ဘယ်နှပါးရှိပါလဲ။ဂုဏ်တော်အနန္တပါဘယ်နဲ့ဂုဏ်တော်၉ပါးပဲရှိမှာလေ။ဟုတ်လား။ဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားမှာဂုဏ်တော်အနန္တရေခါမှာထေရှားပေါ်လွင်တဲ့ဂုဏ်တော်ကြီးကိုထုတ်လိုက်တော့၉ပါးဟုတ်ပြီနော်။ဒါသင်ပြီးသွားပြီလို့ပြောပြီးတော့အာကိုပြီးမေးလိုက်တာเนาะထင်ရှားပေါ်လွင်တဲ့ဂုံတော်ကြီးကိုထုတ်လိုက်တော့၉ပါးအဲ့ဒီ၉ပါးထဲမှာမှအဓိကဂုံတော်ကြီးကိုထုတ်လိုက်တော့၃ပါးဟုတ်တယ်လားလောကီဂုံတွေရဲ့အထွတ်အထိပ်ဖြစ်တဲ့တမ္မာတမ္ဗုဒ္ဓဂုံလောကုတ္တရာဂုံတွေရဲ့အထွတ်အထိပ်ဖြစ်တဲ့အရဟံဂုံလောကီလောကုတ္တရာတို့ရဲ့အထွတ်အထိပ်ဖြစ်တဲ့ဘဂဝါဂုံဒီဂုံတော်ကြီးအဓိကဂုံတော်ကြီး၃ပါးကိုရှစ်ခိုးတဲ့နမောတတ္တဆိုပြောဘူးကြီးမှန်လားအေးပြောပူထားပြီအဲ့ဒါဘယ်တော့ကသင်လဲမသိပါဘူးစအနုဒတိတုံးကလေကျမတို့ဟိုအနုဒတိ10ပါကမ္မထမ်းပိုင်းတော့မသိဘူးလားဂုံတော်9ပါးရှိတဲ့အထဲမှာဘဂဝါဆိုတာလောကီရောလောကုတ္တရာဂုံတော်တို့ရဲ့အထွတ်အထိပ်အကောင်းဆုံးပြီးလို့ရှိရင်လောကီနဲ့လောကုတ်မှာဘယ်ရမြက်လောကုတ္တရာမြက်တဲ့အတွက်ကြောင့်လောကုတ္တရာရဲ့အထွတ်အထိပ်ကအရဟတမေညံဆိုအရဟံပြီးရင်လောကီရဲ့အထွတ်အထိပ်ကတမန်တန်ဗုဒ္ဓဂုံတော်ဖြစ်တဲ့တပ္ပညုတ္တညံတော်လေဒါကြောင့်နမောတတ္တဘဂဝေတောရဟတောတမ္မာတံဗုဒ္ဓတ္တဆိုပြီးဆိုလားမဆိုဘူးလားဆိုတဲ့နေရာမှာဘဂဝါရှိမှာဘယ်လိုလုပ်ရောက်လာတာလဲတကယ်ဆိုတိနေ3 4 6 9 10 9ဆိုရင်9မှာရှိရမှာရှေ့ဆုံးရောက်နေတယ်နမောတတ္တဘဂဝေတောဆိုတာဘဂဝါဂုံနဲ့ပြည့်စုံသောတတ္တမြတ်စွာဘုရားနမောရှိခိုးပါဤနမောတတ္တရဟတောရဟံဂုံနဲ့ပြည့်စုံသောတတ္တမြတ်စွာဘုရားရှိခိုးပါဤနမောတတ္တတမ္မာတံဗုဒ္ဓတ္တတမ္မာတံဗုဒ္ဓဂုံဆိုတာတပ္ပိညုတညံတော်ကိုပြောတာဒါကိုပြည့်စုံတဲ့မြတ်စွာဘုရားကိုရှိခိုးပါဤဆိုတော့တကယ်ဆိုဂုံတော်၉ပါးအစဉ်တိုင်းပြောရင်ရဟံတမ္မာတံဗုဒ္ဓောနဲ့ဘဂဝါနောက်ဆုံးဖြစ်ရမှာဘာကြောင့်ဘဂဝါရှေ့ရောက်တယ်ဘာကြောင့်ရဟံကပြီးတော့ဒုတိယပြီးတော့မှတမ္မာတံဗုဒ္ဓကတတိယဆိုတော့ပြောလားမပြောဘူးလား ပြောခဲ့ဘူးပြီဒါကြောင့်မြတ်စွာဘုရားမှာဂုဏ်တော်ပေါင်းဘယ်လောက်ရှိသလဲအနန္တအနန္တတဲကမှထင်ရှားပေါ်လွင်တဲ့ဂုဏ်တော်ကြီးက၉ပါအဲ့ဒီထဲကမှအဓိကဂုဏ်တော်ကြီး၃ပါးနဲ့အတူတူအကျဉ်းဆုံးဘုရားရှိခိုးကြတာမဟုတ်ဘူးလားဒါကြောင့်အချိန်မရရင်ဖះကိုအေးစေးစေးရှ िख ိုးအချိန်မရရင်နမောတတနဲ့ရှ िख ိုးလို့ရောမရဘူးလားရှ िख ိုးတဲ့နေရာမှာဘယ်နဲ့ချိန်ရွရင်ဘလို့ကိစ္စပြီးမှာမဟုတ်ပဲနဲ့ရွတ်တိုင်းရွတ်တိုင်းမှာဖះရဲ့အဓိကဂုဏ်တော်တွေကိုအာယုံပြုပြီးတော့ပူဇော်လို့ရလားမရဘူးလားနားလည်ပြီနော်လောကကြီးမှာအကြောင်းပေါင်းအများကြီးရှိတဲ့အထဲကထင်ရှားပေါ်လွင်တဲ့အဓိကအကြောင်းကြီးကိုဆွဲထုတ်လိုက်တဲ့အခါ24ပါးသောအကြောင်းတရားတွေထွက်လာမယ်တဲ့အဲ့တော့ဓမ္မမိတ်ဆွေများကမှတ်စုစာအုပ်ကလေးနဲ့တွဲကြည့်မယ်နော်အခုရေးတာနဲ့မကြည့်ဘူးမှတ်စုစာအုပ်မှာကျမတို့စာမျက်နှာ26ကြည့်ကြည့်အောင်ဟေတုပစ္စည်းဆိုတာစတွေ့လိမ့်မယ်အဲ့တော့ဟေတုပစ္စည်းဆိုတာလေးကိုမကြည့်ခင်မှာကျမပြောတာလေးကိုအရင်နားထောင်ပြီးတော့မှအဲ့ဒီမှာမှတ်မယ်နော်24ပါးသောအကြောင်းတရားတွေထဲမှာတဲ့နံပါတ်1ကျေးဇူးတော်ရှင်မြတ်စွာဘုရားစပြီးတော့ပြမယ်အကြောင်းတရားသည်ဟေတုပစ္စည်းတဲ့ဟေတုပစ္စည်းဆိုတာသည်ခိုင်မြဲခြင်းအကြောင်းတရားဟေတုလို့မြင်ရင်ခိုင်မြဲတယ်ဆိုတာသိရမယ်ပစ္စည်းဆိုတာအကြောင်းတရားဒါကြောင့်ဟေတုပစ္စည်းဆိုတာဘာလဲလို့ပြောရင်ခိုင်မြဲခြင်းအကြောင်းတရားခိုင်မြဲခြင်းအကြောင်းတရားသည်တတ္တဝါတို့ရဲ့တန်တန်မှာယုတ်တရားတွေနန်တရားတွေရှိကြမယ်ဟုတ်လားယုတ်တရားနန်တရားမှာတရှိတတ္တဝါတို့ရဲ့တန်တန်မှာပရမတ္ထတရားဘယ်နှပါရှိလဲတရှိတတ္တဝါတို့ရဲ့တန်တန်မှာပရမတ္ထတရားဘယ်နှပါအေးသုံးပါဘာတွေလဲအဲစိတ်စိတ်တဲ့ယုတ်ကိုစိတ်နဲ့စိတ်တဲ့ကိုပေါင်း၍နန်ခေါ်မယ်ယုတ်ကယုတ်ဆိုတရှိတတ္တဝါတွေမှာယုတ်နန်နှစ်ပါပရမတ္ထသုံးပါတကယ်ရှိတာပရမတ္ထတရားလေးပါးမှာတရှိတတဝါမှာပရမတ္ထတရားသုံးပါတက်မဲ့အရာဝိတုတောတောင်ရေမြေတွေမှာပရမတ္ထတပါဟုတ်ပြီနော်အဲ့ဒီပရမတ္ထတွေကိုခေါ်ဝေါ်ကြအောင်အဲ့တော့တရှိတွေမှာရှိတဲ့စိတ်စရတဲ့ရုပ်ဒုက္ခတွေချုပ်ငြိမ်းရင်တော့နိဗ္ဗာန်နိဗ္ဗာန်ဆိုတာခန္ဓာလွတ်တာယုံနံကလွတ်လားမလွတ်ဘူးလားလွတ်သွားတာနိဗ္ဗာန်ဆိုတော့ဒါဟုတ်တသက်ဖယ်လိုက်အဲ့တော့တရှိတတဝါတိုင်းမှာစိတ်စရတဲ့ရုပ်ဆိုတဲ့ပရမတ္ထတရားသုံးပါတက်မဲ့အရာဝိတုတွေမှာရုပ်လို့ရှိတော်လဲသူတို့ကိုခေါ်ဝေါ်ပြောဆိုဖို့နာမည်လေးတွေတက်မှာတယောက်တယောက်ဆက်သွယ်လို့ရကြမှာဖြစ်တဲ့အတွက်ကြောင့်ဒီဟာဒီလဲရုပ်ပဲအာဝိနေဘောဂယုတ်ရှိပဲဒီကိုင်းထားတာကြီးကလည်းရုပ်ပဲအာဝိနေဘောဂယုတ်ရှိဒီထောင်ထားတာကြီးကလည်းရုပ်ပဲအာဝိနေဘောဂရှိဘယ်ဟာကိုပြောစီလဲလို့သိဖို့နာမည်တက်လိုက်တော့ဒီလိုလဲနေတာဒီပံကာပဲအဲ့ဒီပံကာတော်မှဟဟလာအပေါ်မှာလဲတဲ့ပံကာရှိမယ်ဟဟလာထောင်ထားတဲ့ပံကာရှိမယ်ဇပွဲပေါ်တင်တာရှိမယ်ခွဲစားပြီးပြောတော့ဒါကမတည့်ရတဲ့ပံကာဒါမျက်နှာချက်မှာတက်ထားတဲ့ပံကာနာမည်တက်ပြီးတော့ပြောရမှာပေါ့ဟုတ်ပြီနော်ထွန်းနီးတူဆိုတာကင်ထားတာကြီးကိုကြတော့ microphone ပေါ်ထောင်ထားတာကြီးကြတော့ white board အဲ့ဒီလိုရုပ်ဆိုခြင်းတူတော်လဲတက်မဲ့ခြင်းတူတော်လဲအဲ့ဒီတက်မဲ့အရာဝိတ္ထုတွေကိုလဲနာမည်တက်ဖို့ပြဉ္ညာဆိုတာလိုအပ်တယ်တကအသက်ရှိရာကနေမဲ့သွားတဲ့အလောင်းကောင်တွေမှာလဲရုပ်ပဲရှိမယ်အဲ့ဒီအလောင်းကောင်ကြီးအတူတူလဲနာမည်တက်ရတယ်ဒါကတော့လူသေးကောင်ဒါကတော့ကြက်သေးကောင်ဒါကတော့ဝက်သေးကောင်ဘဲသေးကောင်ငါသေးကောင်ပစွန်သေးကောင်ဒါမဲ့ကျမတို့ကသေးကောင်သေးကောင်လို့ပြောရင်နားစိတ်ထဲမှာမကောင်းတော့ဘာဝယ်ခဲ့လဲကြက်ဝယ်ခဲ့တယ်တကယ်တော့ကြက်သေးကောင်ဝယ်လာတာဟုတ်လားအဲအဘိဓမ္မာသင်တဲ့သူချင်းချင်းဆိုဘာဝယ်ခဲ့လဲကြက်အာသူဘဝယ်လာတယ်ဟုတ်တယ်နော်ဒါကြတော့ဘာဝယ်ခဲ့လဲပဇွန်တုတ်ကြီးဝယ်ခဲ့တယ်ဒါကြောင့်ပဇွန်တုတ်အာသူဘကြီးဝယ်လာတာနော်ပဇွန်တုတ်သေးကောင်ကြီးဝယ်လာအဲ့ဒီလိုပြောတော့နားထောင်လို့ကိုယ့်အချင်းချင်းကလည်းအမင်္ဂလာယူဆတော့ဘာဝယ်ခဲ့လဲကြက်ဝယ်ခဲ့တယ်ဘာဝယ်ခဲ့လဲဘဲဝယ်ခဲ့တယ်ဘာဝယ်ခဲ့လဲဝက်ဝယ်ခဲ့တယ်ဒီလိုပြောလားမပြောဘူးလားပြောကြတယ်တကယ်တမ်းပြောတော့အဲ့ဒီအသေးကောင်အလောင်းကောင်တွေကိုလည်းနာမည်တက်ပြီးတော့ဒါကလူဒါကကျက်ဒါကဝက်စသည်ဖြင့်နာမည်တက်ရတယ်ဒါကြောင့်တမဲ့အရာဝတ္ထုတွေမှာရောတမဲ့အလောင်းကောင်တွေမှာရောရှိကြတာကဘယုတ်ပရမတ်ဒါပေမဲ့အဲ့ဒါတွေကွဲအောင်နာမည်တက်လိုက်ရတယ်အဲ့ဒါကိုပညာတရှိတတဝါတွေမှာစိတ်စေတသိယုတ်တနည်းအားဖြင့်ယုတ်နဲ့နန်းဆိုပေမဲ့အဲ့ဒါကိုလည်းနာမည်တက်ရတယ်ဒါကိုမိမဒါကိုယောက်ျားဟာဒီမိမမှာတော့ဒါကတော့ဒေါခင်လတင်ဒါကတော့ဒေါခင်မြတင်ဒါကတော့ဒေါအေးတန်စသည်ဖြင့်ဆရာမတွေကိုလည်းနာမည်တက်ရလားမတက်ရဘူးလားအဲ့ဒီလိုတက်မှကွဲကွဲပြားပြားပြောလို့ရသည်အဲ့ဒီသဘာဝဒါကြောင့်ပညာစွာလဲအရေးကြီးတဲ့အတွက်ကြောင့်လောကကြီးမှာတည်တင်တည်တိုက်တဲ့ဉာဏ်ရဓမ္မတရားဆိုရင်ပရမတ္ထတရား၄ပါးရောပညာကောလိုအပ်တယ်ဖျားမပွင့်ခင်အချိန်တုန်းကကျမတို့အားလုံးတိနေကြတာဒီပရမတ်ကိုမတိပဲနဲ့ပညာနဲ့မှကြီးပဲနေခဲ့ရတယ်ဟလာစပြီးတော့အသိစိတ်ရှိတဲ့အချိန်ကစပြီးကလေးလေးသဘာဝတွေကပညာနဲ့စခဲ့ရတာ Pinya ne sa la ne biro ajwe yao lu chao nyao do le Pinya de be tinge ya la ma tinge yao la Kalili da ba wa ti de te ya Da ga mimi, da ga pipi, da ga popo, da ga pua pua Da ga mimman, da ga cho cho, da ga chao chao, da ga hala sa di bi wo wo Dilo liri ne tin la la Da ga ka ji, da ga ka gui, da ga e, da ga bi Tin la la ya la jamaro Nao so te dam ji nyari, te kudu bi nyari ti le Bari be tin ya le Jemaru dao xiao bi nian ji bei ting ge la ba. Agu bi de ma de ya ro sa ting lai de a chen jia ma paramat so ra ti kun ya de. Vipassana de ya a thau de a chen jia ma paramat ko shu ya de. Tin ne pariyat ga le a bi de ma di paramat le tin ya de. Pinyan le nau ku tin ya ro me. No da jao paramat pai san ya so yin jin sin bae ga byo yin vipassana de ya a thau yin pinyan a thau wa la la paramat a thau wa la la. Paramat ko myin ao a thau wa ma. A ri lo le ti la kun ya ro.